ုတ်ကဲ့ခင်ဗျာညီလာခံဖွင့်ပွဲမှာယာယီဝင်ကြီးချုပ်ဖြစ်တဲ့ညီလာခံဥက္ကဋ္ဌဒုဗိုလ်ချုပ်ကြီးသိန်းစင်ကဒါဟာနောက်ဆုံးညီလာခံဖြစ်တဲ့အတွက်တက်ရောက်လာကြတဲ့ကိုယ်စားလှယ်တော်တွေအနေနဲ့ချမှတ်ပြီးသားမူဝါဒတွေအပေါ်ပြန်လည်သုံးသပ်ကြပါဒါပေမဲ့မူလချမှတ်ပြီးသားဖြစ်တဲ့အချက်တွေနဲ့တော့လွဲချော်မှုမရှိကြပါစေနဲ့လို့ပြောဆိုခဲ့တယ်ဆိုတဲ့သတင်းနဲ့ပတ်သက်ပြီးပြည်တွင်းပြည်ပမှာရှိတဲ့အတိုက်ခံတွေကစန့်ကျင်ပြောဆိုကြပါတယ်တချို့သတင်းတွေမှာ NLD ပြောခွင့်ရပုဂ္ဂိုလ်ဦးဟန်တာမြင့်ကဒီညီလာခံမှာပြောင်းလဲမှုတွေပြုလုပ်မယ်ဆိုတာကိုကောင်းမွန်တဲ့လက္ခဏာအဖြစ်ရှုမြင်တယ်လို့ပြောဆိုခဲ့ကြောင်းဖော်ပြတာနဲ့ပတ်သက်လို့ RFA ကဆက်သွယ်မေးမြန်းရမှာဦးဟန်တာမြင့်ကသူဟာဒုဗိုလ်ချုပ်ကြီးသိန်းစိန်မူလကပြောဆိုခဲ့တာကိုညှင်းညွှန်းပြီးပြောဆိုခြင်းညာဖြစ်တယ်လို့ RFA ကိုရှင်းလင်းပြောဆိုပါတယ်
ကျွန်တော်တို့အမျိုးသားဒီကိုဒီဖွဲ့ချုပ်အနေနဲ့ထိုးတစ်ခါဒီသိန်းစိန်ကနေပြီးတော့ပြင်စရာရှိတာပြင်မယ်သူ့ပြင်စရာရှိတာမျိုးပြင်မယ်ဒီလိုမျိုးသိန်းစိန်ကိုထွက်လိုက်တဲ့အခါမှာကျွန်တော်ကတော့ဒီဟာနဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့ကအကောင်းအမဲ့ကိုဖြစ်လာပါလိမ့်မယ်လို့ပြောလဲပါတယ်လို့ကျွန်တော်ပြောလဲပါတယ်ကျွန်တော်ကမျိုးလင်းပြပဲဖြစ်တယ်ယုံနာမဟုတ်ဘူးလို့ပြောပြီးလား
ဆက်လက်ပြီးဦးဟန်တာမြင့်ကဒီကနေ့ဒုဗိုလ်ချုပ်ကြီးသိန်းစိန်ပြောတာကိုသူမသိရသေးပါဘူးလို့ပြောပါတယ်
ဆရာဒီရတော့ဒေသင်ကနေပြီးတော့ကိုယ်စလိမ့်ညာဆွေးနွေးကြရှိရဆိုတာတော့လည်းဒီမူတွေကနေပြီးတော့မပြည့်စုံတဲ့လူလိုက်တယ်ဆိုတော့လားအဲ့ဒါဆိုရင်တော့လေဒါဘာမှကျေရတို့မလို့ဘူးဆိုတော့သူဖြစ်မှာပေါ့လေသူတို့ဒီမှာဆက်လုပ်နေလို့ပြောတာလို့ပဲသူတို့ယူဆပါတယ်ဒီလိုအတိုင်းဆိုရင်တော့ကျွန်တော်တို့ကတော့ဘာမှဆက်ပြီးတော့မှတ်ချက်ချကြရမရှိပါဘူးခင်ဗျာ
အမျိုးသားညီလာခံကိုမူလကတက်ရောက်ခဲ့ပြီးနောက်ပိုင်းကြောခိုင်းထွက်ခွာခဲ့တဲ့ထေကုံမျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စလဲဥခွန်မကိုပန်းကတော့သူတို့တိုင်းသားတွေအနေနဲ့ဒီညီလာခံကနေတိုင်းရင်းသားတွေအကျိုးစီးပွားအတွက်ဘာတစ်ခုမှပေါ်ထွန်းလာမှာမဟုတ်ဘူးလို့ပြောပါတယ်
။နာဖရဲ့ဒီတူရောင်ညီလာခံကဖွဲ့စည်းပုံခြေခံဥပဒေရေးဆွဲမှာခြေခံရမယ်အဲ့ဒီခြေခံမှု6ချက်ရောနောက်ခြေခံရမယ်မှု14ချက်ရောနောက်သေးစိတ်ခြေခံရမယ်မှုများရောဒါကိုကြည့်လိုက်မယ်ဆိုရင်တော့ဖြစ်ပေါ်လာမဲ့ဖွဲ့စည်းပုံခြေခံဥပဒေဟာဒီသူတရားလုံးကိုကြုံပြုတ်ဖို့နဲ့ဒီတိုင်းသားလူမျိုးစုကိုအမျိုးဖြုတ်ဖို့ပဲဆိုတာကပေါ်လွင်ထွန်းချပါတယ်ပြည်တွင်းစီမီးရလည်းပုံမို့တောက်လာလာမယ်စီအုပ်စုရဲ့ဆန့်ကျင်ရေးကျွန်တော်ပုံမို့များပြားလာမယ်ဖြစ်တယ်ဒုက္ခဆိုင်တသိန်းကျော်ပြဿနာတွေနောက်လှုပ်လည်းမဲ့တသန်းကျော်ရဲ့ပြဿနာတွေဟာဒီထက်ပုံမို့များလာပွားလာမယ်ဖြစ်ပါတယ်ကျွန်တော်ထိမရသိမရတဲ့အချိန်ဒီထိဆက်ရောက်လာမယ်ဖြစ်တယ
် NLD လွမြောက်နယ်မြေခေါင်းဆောင်တဦးဖြစ်တဲ့ဦးမြင့်သိန်းကလည်းဒီမိုကရေစီလိုလားသူတွေအနေနဲ့စစ်အစိုးရကိုပြတ်ပြတ်သားသားမြင်ကြဖို့လိုပြီးလို့ပြောပါရခင်ဗျာ
အဲ့တော့ဘလောက်ထိများပြင်ပါလဲအကုန်လုံးပြင်ပြီးတော့မှဟဲ့လားအခြေခံမှု6ချက်ပေါ်မှာပြင်ဖို့ရရှိသလားအသေးစိတ်အခြေခံမှု104ချက်ပေါ်မှာရောဘလို့ပြင်သွားမလဲဆိုပြီးတော့စိတ်ကူးနဲ့မျှော်မှန်းနေကြတဲ့သူတွေတော်တော်များရှိတယ်လို့ကျွန်တော်တို့သိရတယ်ဆိုတော့အခုလိုပြောလိုက်ခြင်းအပြင်တို့အနေနဲ့ကဟဲ့လားဒီအခြေခံမှုတွေကိုပြန်ပြီးတော့အချောကင်ဖို့အတွက်တုံ့တက်တဲ့အဆင့်ပဲဖြစ်ပြီးတော့ဒီတရားနေပြီးတော့မှလက်တွေ့အခြေအနေနဲ့မကိုက်ညီတဲ့ကိစ္စတွေကိုပြန်ပြင်ဆင်ဖို့ဆိုတဲ့သဘောထားဟာလုံးဝမရှိဘူးဆိုတဲ့အချက်ဟာပို့ပြီးတော့ရှင်းရှင်းလင်းလင်းဖြစ်သွားတယ်လို့ကျွန်တော်တို့မြင်တယ်။ကျွန်တော်တို့အနေနဲ့ပြောရရင်တော့ကျွန်တော်တို့ဒါမျှော်လင့်ထားပြီးသားပါ။ဒီစစ်အုပ်စုဟာသူတို့ရဲ့စစ်အာဏာသက်ဆိုးရှိဖို့ကိစ္စကလွယ်လို့ရှိရင်ကျန်တဲ့ကိစ္စကဘာမှမစင်စားဘူး။နိုင်ငံရေးပြဿနာတွေကိုနိုင်ငံရေးအကြီးအကျယ်ဖြေရှင်းရမယ်လို့တကဘာလုံးကပြောနေတယ်။သူတို့ဒီပေါ်မှာလေးမထားဘူး။အာဏာနဲ့ပတ်သက်လာရင်အာဏာကိုဒီမိုကရေစီကြီးကြပြည်သူဆန္ဒနဲ့အညီလွှဲပြောင်းပေးအပ်ရမယ်ဆိုတဲ့ကိစ္စကိုစစ်တပ်ကဘယ်တော့မှလက်ခံမှာမဟုတ်ဘူးလို့ကျွန်တော်တို့ကခိုင်မာယုံကြည်ထားပြီးသားဖြစ်တယ်။မြန်မာနိုင်ငံရေးနဲ့ပတ်သက်ပြီးဒီကမ္ဘာလုံးမှာရှိကြတဲ့လူတွေအားလုံးကိုလည်းပဲကျွန်တော်တို့ပုံမှန်လင်းလင်းကျွန်တော်ပြောချင်ပါတယ်။ကျွန်တော်တို့တိုင်းပြည်ရဲ့အနာဂတ်အကျိုးကိုကျွန်တော်တို့ဘယ်လိုလက်တွေ့ကောင်းနေပေါ်ကြမလဲဆိုတဲ့ကိစ္စကိုပဲအဓိကစဉ်းစားပြီးတော့လှုပ်သွားကြဖို့ကျွန်တော်တိုက်တွန်းနေတယ်။စိတ်ကူးယဉ်မှုတွေတော့လုံးဝရပ်တန့်ရပ်တည်ပြီလို့ကျွန်တော်အလေးနဲ့ပြောချင်ပါတယ်။
ဩစတြေးလျနိုင်ငံဆစ်ဒနီမြို့ကမြန်မာရေးရာယုံညွှန်ကြားမှုဒေါက်တာမြင့်ချိုကလည်းသူတို့အနေနဲ့ဆစ်အစိုးရပေါ်ပြက်ပြသားသားရှုမြင်ပြီးဖြစ်တယ်လို့ RFA ကိုပြောပါတယ
်။ကျွန်တော်တို့ဩစတြေးလျခြေဆိုင်မြမဒီမိုဆင်အင်အားစုတွေအနေနဲ့ကတော့နာဖခနေ့လုံနေတဲ့အတူရောင်မျိုးသားညီလာခံကပြည်သူကိုလည်းကိုစားမပြုဘူးတရားလည်းမဝင်ဘူးဒါအပြင်နိုင်ငံရေးပြဿနာတွေကိုစုပေါင်းဖြေရှင်းဖို့အတွက်အားလုံးပါဝင်မှုလည်းမရှိတဲ့အတွက်ကြောင့်ဒီညီလာခံရဲ့ထွက်ပေါ်လာမဲ့ရလက်တွေကိုကျွန်တော်တို့လုံးဝလက်မခံဘူးဆိုတာကိုကျွန်တော်တို့တိလင်းပြောချင်တယ်။မြန်မာပြည်သူတွေအနေနဲ့ဒီချိန်မှာနာဖရဲ့ရေရှည်စစ်အာဏာရှင်တိနက်ခံရေးလုပ်ငန်းတွေကိုတောက်လျှောက်တော်လန်တွန်းလှန်သွားဖို့တို့တယ်လို့ကျွန်တော်တို့အနေနဲ့တိုက်တွန်းလိုက်ရှင်ပါတယ်ခင်ဗျ
။ပြည်တွင်းပြည်ပဒီမိုကရေစီလိုလားတဲ့အဖွဲ့အစည်းတွေရဲ့တုံ့ပြန်ပြောဆိုချက်တွေဖြစ်ပါတယ်ခင်ဗျ။ဒီကနေ့စတင်ကျင်းပတဲ့ညီလာခံဟာတလကွဲအထိကြာမြင့်နိုင်တယ်လို့ကံကြားရေးဝန်ကြီးဗိုလ်မှူးချုပ်ကျော်စန်းကပြောဆိုတယ်လို့လည်းAP သတင်းမှာဖော်ပြထားပါတယ်ခင်ဗျာ